မမဲထိုင်းနိုင်ငံကမြန်မာလူမျိုးတွေနေထိုင်အလုပ်လုပ်နေကြတဲ့ဒေသအတော်များများမှာအထောက်အထားမဲ့နိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေကရှာဖွေဖမ်းဆီးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်တရားမဝင်ဈေးရောက်နေတဲ့အထောက်အထားမရှိတဲ့မြန်မာတွေဇက်တိုက်ဖမ်းဆီးခံနေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကနေပြောပြပေးပါခင်ဗျာ
။ထိုင်းနိုင်ငံနဲ့နေဆက်မြန်မာနိုင်ငံများရီမျိုးကကြားဖြန့်လုပ်ငန်းတွေကိုနှိမ်နင်းနိုင်ဖို့ထိုင်းမြန်မာတရုတ်သုံးနိုင်ငံပူးပေါင်းကြိုးပမ်းနေတာနဲ့အတူထိုင်းနိုင်ငံထဲမှာအထောက်အထားမဲ့နိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေလိုက်လံရှာဖွေဖမ်းဆီးနေပါတယ်။အထူးသဖြင့်ထိုင်းတောင်ပိုင်းကပြည်နယ်တွေမှာနေအိမ်တဲအထိဝင်ရောက်ရှာဖွေမှုတွေရှိနေတဲ့အတွက်မြန်မာတွေစိုးရိမ်နေကြပါတယ်။မြန်မာနဲ့ကပ်နေတဲ့ရန်နောင်းမြို့မှာအစစ်အစေးများနေတယ်လို့ဖူကတ်ဘန်ထောင်ပရဟိတာအသင်းက VOA ကိုပြောပါတယ်။
အင်းအင်းဒီနေ့ကျတာဒါကြတော့ခုနောက်ပိုင်းဟိုဥပဒေအစ်စ်တွေကြောင်းသွားပြီ။နည်းနည်းလူ50-60ယောက်လောက်ရှိမှဆိုရင်လက်ကွက်ကဒီထိုင်းလူမျိုးတွေကလက်ကွက်ကတောင်းကြရတယ်ရှိနေပါတော့။နောက်ပြီးလည်းဟိုအင်ယူအင်ကြတွေနောက်ပြီးဗန်းပြည်သားတို့ဘာလို့များလို့ဆိုရင်တို့ဝင်ထားတာပေါ့။ဟိုတလောကဆိုရင်ကျွန်တော်ရှိမှချင်းဒီဗန်းပြည်သမားတွေကိုခေါ်ရတယ်။တို့ပလိုက်ပြီးကြတော့ဝှက်ဆောင်နဲ့မလာဘူးဗျာ။ဆိုင်တဲ့ခါကျမှတို့ကက်ပြားထုတ်တယ်။လက်ထိုက်ချက်တွေထုတ်ပြတော့ပါအဲ့ဒါတွေထုတ်ပြတော့ပါသွားတာလေကျွန်တော်ပြောချင်တာကတော့တိုင်းသားတွေကလူမျိုးနဲ့နေနေကြရင်တော့ကိုတော့ရှင်ပြီမယ်လို့ထင်တာလေငကူကလေးကလည်းဗမာဗမာဆိုတော့တော့မှထွက်နေတယ
်ပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းတောင်ပိုင်းဆူရထာနီပြည်နယ်ကော့စမီကျွန်းမှာမြန်မာတွေနေတဲ့အိမ်ကန်းတွဲတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှာဖွေပြီးတချို့ကိုဖမ်းဆီးခေါ်ထုတ်သွားပါတယ
်မင်းကဖမ်းလိုက်တဲ့ဆိုတော့ကျွန်တော်ကြားလာတော့အတရားတရားတိုင်လို့လည်းလူတယ်အဲ့ဗမာတွေဒီကတော့ live ပါမှာနေရတဲ့တန်ရည်ပေါ့အကြောင်းပြချက်တစ်ခုပဲလို့ထင်ရပါတယ်အခုကြားလာတော့ကျွန်တော်ဟိုစူရတ်ခါနေဒီဒီနာတော့ ਆ ပေါ့အဒီဘက်မှာများလာပြီးတော့ tourism လုပ်ငန်းတွေများတယ်ပေါ့ဒီကစားသောက်ဆိုင် hotel လို့အခုလည်းရှိနေတာတော့ထားဆောင်ရှိနေလို့ရတော့အစိုးရအဓိကစိုးရတာတော့ဖမ်းပြီးလို့ရှိရင်ဝယ်ပြန်ပို့တာပေါ့အဲ့ချက်ပါပဲ
တရားဝင်လမ်းကြောင်းကလာတဲ့သူတွေကိုတော့ထိုင်းအလုပ်ရှင်တွေကအကာအကွယ်ပေးထားတယ်လို့သူကပြောပါတယ်။ရနောင်ဖန်ငါနခွန်စီတာမရက်ဆူရထာနီပတ်တလုံးစုံခလာချွန်ပွန်စတဲ့ထိုင်းတောင်ပိုင်းမြို့တွေမှာမြန်မာအများစုကရေလုံငန်းခရီးသွားစိုက်ပျိုးရေးနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့အစည်းအဝေးအရထိုင်းမှာမြန်မာ၄သန်းလောက်နေထိုင်အလုပ်လုပ်နေကြပါတယ်။အဲ့ဒီတဲကတော်တော်များများဟာဆေးအာဏာသိမ်းပြီးချိန်မှာထိုင်းဘက်ကိုညီမျိုးစုံနဲ့ထွက်ပြေးလာတာပါမြန်မာနဲ့ထိုင်းနယ်စပ်မှာရှိတဲ့တရားမဝင်အွန်လိုင်းငွေလိမ်ဂိုင်းတွေနဲ့လူကုန်ကူးမှုတွေကိုရှင်းလင်းပေးဖို့တရုတ်အစိုးရကထိုင်းကိုမကြသေးခင်ကဖိအားပေးတောင်းဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းထိုင်းအာဏာပိုင်တွေကဒီကိစ္စတွေနဲ့ဆက်နွယ်တယ်လို့ယူဆရတဲ့နိုင်ငံသားမှန်သမျှကိုစစ်ဆေးဖမ်းဆီးတာတွေဇက်တိုက်လုပ်နေတာဖြစ်ပါတယ်ရှင်